TikTok ကိုသူ့ရဲ့တရုတ်အခြေဆိုင်မိခင်ကုမ္ပဏီ Biden's ကအမေရိကန်ကိုမယောင်းဘူးဆိုရင်မနက်ဖြန်တနင်္ဂနွေနေ့ကစလို့ TikTok အသုံးပြုခွင့်ပိတ်ပင်တားမြစ်နိုင်တဲ့ Federal ဥပဒေတရက်ကိုအမေရိကန်တရားရုံးချုပ်ကတောက်ကြနေမှာတညီတညွတ်တည်းထောက်ခံလိုက်ပါတယ်။အမေရိကန်ပြည်တော်စုမှာ3ဆွဲသူတန်180ကျော်ရှိပြီးကမ္ဘာတဝန်းရေပန်းစားတဲ့ Social Media App တစ်ခုဖြစ်တဲ့ TikTok ရဲ့မိခင်ကုမ္ပဏီဟာတရုတ်နိုင်ငံမှာအခြေစိုက်တဲ့အတွက်ဒါဟာအမေရိကန်မျိုးသားလုံခြုံရေးအတွက်အန္တရာယ်ရှိနိုင်တယ်လို့ယူဆရကြတော့အမေရိကန်ပြည်တော်စုမှာ TikTok သုံးခွင့်ပိတ်ဖို့အတွက်အရင်ကတည်းကကြိုးပမ်းလာခဲ့တာဖြစ်ပါတယ်။အခုတရားရုံးချုပ်ရဲ့တောက်ကြနေကဆုံးဖြတ်ချက်ကြောင့်အမေရိကမှာဒီဇန်နဝါရီလ19ရက်တနင်္ဂနွေနေ့ကစလို့ TikTok App ကိုဒေါင်းလုဒ်လုပ်လို့ရတော့မှာမဟုတ်ပါဘူး။ App ရှိပြီးသားသူတွေအတွက်ဖုန်းထဲမှာဒီ App ကိုဆက်ပြီးတော့မြင်နေရမှာဖြစ်ပေမဲ့လို့လည်းနောက်ထပ် update တွေတော့လုပ်လို့ရတော့မှာမဟုတ်ပါဘူး။လောလောဆယ် App ရှိပြီးသားတွေအနေနဲ့ကတော့အကန့်အသတ်နဲ့ဆက်ပြီးတော့သုံးလို့ရနေအောင်မှဖြစ်ပေမဲ့လို့လဲနောက်ပိုင်းကြရင်တော့လုံးဝအသုံးပြုလို့မရတော့တဲ့အထိတားမြစ်သွားမှဖြစ်တယ်လို့တရားရုံးချုပ်တင်သွင်းတဲ့ဒီတရားရေးဌာနရဲ့စာထဲမှာဖော်ပြထားပါတယ်ရှင်။